တောင်ကိုရီးယားနိုင်ငံမှာတော့ဒီချိန်မှာစတင်ခဲ့တဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကိုစတင်ခဲ့လို့ထပ်မပြတ်ခင်အ мян ကာကွယ်ဆေးထိုးနိုင်ဖို့လုံမှတ်နေပါပြီ။ဒီချိန်မှာကူးစက်မှုမြန်နေတဲ့အခုမျိုးကွဲဗိုင်းရပ်စ်ပိုသစ်ပိုးပထမဆုံးကူးစက်ခံရသူတချို့စတွေ့တယ်လို့တောင်ကိုရီးယားယာရှိတွေအနေနဲ့ဒီနေ့မှာပဲကြေညာလိုက်ပြီးမှအခုလိုလူထုကြားကာကွယ်ဆေးထိုးအစီအစဉ်အ мян လုပ်ဖို့ကြိုးပမ်းလိုက်ကြတာပါ။တောင်ကိုရီးယားရဲ့ KCDC ကိုရီးယားယောဂကာကွယ်ထိန်းချုပ်ရေးဌာနကလက်ရှိထက်ကူးစက်မြန်နေတဲ့ဒီဗီဇပြောင်းမျိုးကွဲတဲ့ကိုဒီဇင်ဘာ22ရက်တုန်းကလန်ဒန်ကနေဝင်လာတဲ့ခီးတဲ့တုံးမှစတွေ့ခဲ့တာလို့ဒီနေ့ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်ဒီ KCTC ဌာနညွှန်ကြားမှုဂျုံအွန်ကျုံက
현재시행중인영국발항공편운항중단은
ဒီချိန်ကနေတရိုက်လေယာဉ်တွေကိုနောက်တစ်ပတ်လောက်ထပ်ပိတ်ချဖို့ဆုံးဖြတ်လိုက်ပါတယ်။တစ်ချိန်တည်းမှာဒီလေယာဉ်တွေရပ်ထားတာကိုဆက်ထားမထားအချိန်တွေကိုဆက်လက်စောင့်ကြည့်သွားပါမယ်လို့ကိုရီးယားလိုပြောသွားတာပါ။ဒီတိတိန်ကနေလင်းတွေပြည့်ပြည့်မှုကိုဇန်နဝါရီ9ရက်အထိတိုးမြင်ထားပြီးဒီတိတိန်အပြင်ဒီဗီဇပြောင်းမျိုးကွဲသစ်တွေ့ထားတဲ့တောင်အာဖရိကကခီးတဲ့တွေအနေနဲ့လည်းမထွက်ခွာလာခင်ပိုးစစ်ဆေးမှုခံယူရမယ်လို့လည်းဒီကိုရီးယားယောဂကာကွယ်ထိန်းချုပ်ရေးအစီအစဉ်ကကြေညာထားပါတယ်တကယ်တော့အမေရိကန်နဲ့ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေမျိုးမှာဒီကာကွယ်ဆေးစထိုးနေခြင်းတောင်ကိုရီးယားမှာတော့ရှင်းနှစ်ပထမ၄လပိုင်းတည်းကြာမှထိုးဖို့ပြင်နေတာအတွက်အစိုးရဘော်ဝေဖန်မှုတွေမြင့်တက်လာနေပါတယ်ခင်ဗျ